Welcome to the Voice of America in Burmese.
မင်္ဂလာနေ့သိပြကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇန်နဝါရီလ6ရက်စနေနေ့မနေ့ခင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049လိုင်းလမ်းမီတာ190ကနေဓာတ်ရိုက်ထုတ်လင်းနေပါပြီခင်ဗျာဒီအစည်းအဝေးကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်တင်ဆက်နေတာပါကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်းအစည်းအဝေးကိုတောင်းဝန်ယူသွားမှာဖြစ်ပါတယ်
American နိုင်ငံဝန်ကြီး Blinken ဂါဇာပြည်ပခအပြည်လဲရေးညှိနှိုင်းမှုတူရကီနိုင်ငံကိုရောက်ရှိနေပါတယ်။ American နဲ့တရုတ်ဆက်ဆံရေးပြည်လဲမှုဟာမရှိမဖြစ်လိုအပ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။မြန်မာနေဆက်ကမွေးစေဘိန်းပြူပတ်တန်းတရားကျော်ဖို့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။
အဲ့လိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့ Israel drone တိုက်ခိုက်မှုကြောင့် Hamas ထိတ်တန့်ခေါင်းဆောင်တူတေဆုံးပြီးတဲ့နောက်မှာ Israel Hamas ပဋိပက္ခကျေပြတ်မလာရအောင်ထိန်းချုပ်ဖို့ကြိုးပမ်းနေကြတဲ့အကြောင်းနဲ့ဗမာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုတင်ဆက်အိုးမှာပါအပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုဒ္ဓဆောလင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်စိတ်ဝင်စားဖွယ်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုက်ပြောပြသွားမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံအစ္စတန်ဘူမြို့ကိုတောက်ကြံနေကဆက်ရောက်ခဲ့ပြီးစနေနေ့မှာတော့တူရကီသမ္မတရီစက်ထီရဲ့အာရိုဝမ်နဲ့တွေ့ဆုံပွဲရှိနေပါတယ်။အောက်တိုဘာလ9ရက်နေ့ကဆက်ခဲ့တဲ့အစ္စရေးနဲ့ဟာမတ်စ်ချာတိုက်ပွဲတွေနောက်ပိုင်းအမေရိကန်နိုင်ငံသားဝင်ကြီးရဲ့၄ချိန်မြောက်အရှေ့လယ်ပိုင်းခီးစဉ်ဖြစ်ပြီးဆက်ပြီးဂါဇာဒေသစီမံခန့်ခွဲရေးနဲ့ပတ်သက်ပြီးတန်တမာရေးအရာထပ်မံကြိုးပမ်းမှုဖြစ်ပါတယ်။ဒါအပြင်ဂါဇာပြည်ပခကနေအစ္စရေးသိမ်းပိုက်ခံနောက်ဖက်ကမ်းလေဗနန်နဲ့ပင်လယ်နီရေချောင်းကုန်သွယ်ရေးလမ်းကြောင်းတို့ထိစစ်ချက်လာတာကိုရပ်တန့်ရေးအတွက်ကြိုးပမ်းမှုလည်းဖြစ်ပါတယ်။ဂါဇာအတွက်လူသားချင်းစာနာမှုအကူအညီတွေတိုးပေးရေးအတွက်လည်းအမေရိကန်နိုင်ငံသားဝင်ကြီးကထပ်မံတိုက်တွန်းမဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကပြောပါတယ်။သတင်းတစ်ပတ်ကြားမဲ့ခီးစဉ်အတွင်းအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကတူရကီ၊ဂရိ၊ဂျော်ဒန်၊ကတာ၊အာရဗ်စော်ဘွားများပြည်ထောင်စု UAE ၊ဆော်ဒီအာရေဗျ၊အီဂျစ်တို့အပြင်အစ္စရေးနဲ့အနောက်ဘက်ကန်တို့ကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ပြီးခဲ့တဲ့3လတာအတွင်းဂါဇာဒေသဟာမျှော်လင့်ချက်ပြတ်သုံးတေဆုံးရာဒေသတစ်ခုဖြစ်လာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်မာတင်ဂရစ်ဖစ်ကကြေညာချက်ထုတ်ပြန်လိုက်တဲ့တောက်ချန်နေမှာပဲအမေရိကန်နိုင်ငံသားဝင်ကြီးအရှိအလဲပိုင်းကိုခီးထွက်တာဖြစ်ပါတယ်ဂါဇာလေပိုင်းနဲ့တောင်ပိုင်းမြို့ခန်းယူနစ်တို့မှာတော့တိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်ဂါဇာမြောက်ပိုင်းမှာဟာမတ်စ်တိုက်ခိုက်ရေးသမားထောင်ချီရှိနေသေးတယ်လို့အစ္စရေးကာကွယ်ဝင်ကြီးယိုအက်ဂါလန်ကပြောဆိုထားပါတယ်ရှင်မြောက်ကိုရီးယားကရတဲ့တာရိုဖြစ်ပေတင်းတပ်ဒုံးကျည်တွေကိုတုံးပြီးရုရှားကယူကရိန်းကိုပစ်ခတ်ခဲ့ကြောင်းယူကရိန်းအကြီးတန်းအရာရှိခါခီလိုပိုရိုလက်က X လူမှုကွန်ရက်မှာတောက်ကြနေကပြောဆိုပါတယ်အမေရိကန်သမ္မတအင်ဂျီရောကလည်းအစောပိုင်းမှာအလားတူအခိုင်အမာပြောဆိုထားတာဖြစ်ပါတယ်။ဖုံးကွယ်မထားနိုင်တော့ဘူး။ရုရှားကသူ့ရဲ့လူမျိုးတုံးတပ်ဖြတ်မှုစစ်ပွဲမှာမြောက်ကိုရီးယားကရတဲ့ဒုံးကျည်တွေနဲ့ယူကရိန်းနယ်မြေတဲကိုပထမဆုံးအကြိမ်ဖြစ်ပစ်ခတ်ပါတယ်လို့ပိုဒိုလျက်ကရေးသားထားတာဖြစ်ပါတယ်။မြောက်ကိုရီးယားကဒုံးကျည်တွေလို့ပြောပေမဲ့တပ်တွေအထောက်ထားတွေတော့သူကမပေးပါဘူး။ဒါပေမဲ့ယူကရိန်းအရှေ့မြောက်ပိုင်းဒေသခါခီဗ်ရဲ့အုပ်ချုပ်ရေးမှူးကတော့ဒေတာရင်းကိုရုရှားကဒုံးကျည်တွေနဲ့တိုက်ခတ်ခဲ့ကြောင်းရုရှားတို့မဟုတ်ကြောင်းပြောဆိုထားပါတယ်။လျှို့ဝှက်အဆင့်လျှော့ချထားတဲ့ထောက်လိုင်းရေးအချက်လက်ကိုကိုးကားထားတဲ့အမေရိကန်အစိုးရရဲ့ကြာသပတေးနေ့ကြေညာချက်မှလည်းအလားတူဖော်ပြထားတာပါ။ရုရှားအတွက်မြောက်ကိုရီးယားဘက်ကထောက်ပံ့မှုတွေဟာအရေးကြီးပြီးစိုးရိမ်စရာဖြစ်လာတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ကတင်ပြမှာဖြစ်တယ်လို့လက်နက်လွှဲပြောင်းရေးမှာပူးပေါင်းမှုတွေအပေါ်မှာလည်းဒဏ်ခတ်ပိတ်ဆို့မှုထပ်မံချမှတ်မယ်အကြောင်းသူကပြောပါတယ်ရုရှားအစိုးရဘက်ကတော့ဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်ရှင်တရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်ရေးကရှောင်လွှဲလို့မရပဲအလွန်အရေးပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကတောက်ကြနေမှာပြောဆိုလိုက်ပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖွံ့ဖြိုးစေရေးကိုလည်းတိုက်တွန်းသွားပါတယ်
။ရှားဖို့雙方要繼續充分用好在外交、經濟、金融、商務、農業等領域恢復和建立的
တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတောက်ချန်နေကကျင်းပတဲ့အမေရိကန်နဲ့တရုတ်တန်တမာဆက်ဆံရေး45နှစ်ပြည့်အခမ်းအနားမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုတာဖြစ်ပါတယ်။လက်ရှိကမ္ဘာအချင်းကမ္ဘာအခင်းအကျင်းအရာအမေရိကန်နဲ့တရုတ်တို့မှာဘုံအကျိုးစီးပွားတွေအရင်ကထက်ပိုများလာပြီးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လိုအပ်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တရုတ်အမေရိကန်ပူးပေါင်းဆောင်ရွက်မှုဟာဆိုရင်နှစ်နိုင်ငံစလုံးအတွက်ဒါမှမဟုတ်လဲကမ္ဘာကြီးအနေနဲ့ရှောင်လွှဲလို့မရတော့တဲ့ကိစ္စဖြစ်ပြီးအထူးအလေးထားဖြည့်ရှင်းဆောင်ရွက်ရမယ့်ကိစ္စတရက်လို့ပြောနိုင်ကြောင်းဝန်ကြီးဝမ်ကပြောပါတယ်။နိုင်ငံခြားပေါင်းကူတိဆောက်ရေးအတွက်ဘက်ပေါင်းစုံအသုံးပြုဆောင်ရွက်ကြဖို့လဲသူကတိုက်တွန်းပါတယ်။တန်တမာရေးစီးပွားရေးဗန္ဒာရေးကုသရန်ဝယ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့ဝန်ကပြောပါတယ်။ကမ္ဘာအင်အားကြီးနှစ်နိုင်ငံခြားတစ်နှစ်တာဆက်ဆံရေးတင်းမာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလာတာဖြစ်ပါတယ်။2023ခုနှစ်အစောပိုင်းမှာအမေရိကန်ဝေဟင်မာတရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကိုတွေ့ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်သွားရောက်မဲ့တရုတ်ခီးစဉ်ကိုဆိုင်းငံ့ခဲ့တာဖြစ်ပါတယ်။တရုတ်မိုးပြံပူပေါင်းကိုလည်းအမေရိကန်ကပြစ်ချခဲ့တာဖြစ်ပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေဖြင့်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကစနေနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်မြန်မာဘက်ကချက်ရောက်တဲ့လက်နက်ကြီးကြီးတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရခဲ့တာကိုတရုတ်ဘက်ကအပြင်းအထန်ကန့်ကွက်ရှုတ်ချလိုက်ပြီးနောက်တနေ့တောက်ချာနေမှာတော့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိလာပြီးစစ်ကောင်စီအကြီးအကဲနဲ့နေပြည်တော်မှာနဲဆက်လုံခြုံရေးကိစ္စဆွေးနွေးခဲ့ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးစွန်းဝေတုံတို့ဇန်နဝါရီလ5ရက်နေ့တောက်ချာနေမှာနေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်ရေးကိုဆွေးနွေးခဲ့ကြသလိုစစ်ကောင်စီပြည်ထရေးဝန်ကြီးနဲ့တရုတ်ပြည်သူလုံခြုံရေးဝန်ကြီးတို့လည်းဒီအရေးကိုဆွေးနွေးခဲ့ကြတာပါတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတော့မြန်မာစစ်ကောင်ဆောင်အပြင်စစ်ကောင်စီတွဲဖက်အတွင်းရေးမှူးဒုတိယဗိုလ်ချုပ်ကြီးရဲမင်းဦးပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်နိုင်ငံဆိုင်ဝင်ကြီးဦးတန်းဆွေတို့ကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒါအပြင်ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြီးနဲ့တရုတ်ပြည်သူလုံခြုံရေးဝန်ကြီးဝမ်ရှိဟောင်းတို့လည်းအွန်လိုင်းကနေတွေ့ဆုံခဲ့ကြပြီးနေဆက်ဒေသတည်ငြိမ်ရေးအပါအဝင်လုံခြုံရေးနေဆက်ဖြတ်ကျော်ရာဇဝတ်မှုများတိုက်ဖြတ်ရေးတို့ကိုဆွေးနွေးကြပါတယ်။တိုက်ပွဲတွေဖြစ်နေတဲ့မြန်မာဘက်ကလက်နက်ကြီးခြေတွေတရုတ်နိုင်ငံယူနန်ပြည်နယ်နန်ဆန်းမြို့တဲကိုချက်ရောက်ပြီးတရုတ်နိုင်ငံသားအနည်းဆုံး5ဦးထိခိုက်ဒဏ်ရာရကြောင်းတရုတ်နိုင်ငံပိုင် Global Times သတင်းကကြာသပတေးနေ့မှာဖော်ပြပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းဒီကိစ္စကိုအပြင်းထန်ကန့်ကွက်ခဲ့တယ်လို့မြန်မာဘက်ကဘက်ပေါင်းစုံအနေနဲ့ချက်ချင်းအပြစ်အခတ်ရက်စဲချဖို့လည်းပြောဆိုထားတာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုတ်ချွတ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်ကိုကိုကန့်တပ် MNDAA ကထိန်းချုပ်လိုက်ပြီးလို့ MNDAA ထိပ်ပိုင်းခေါင်းဆောင်တွေနဲ့နှိဆက်တဲ့သတင်းရှင်းမြစ်က VOA ကိုပြောပါတယ်။လောက်ကင်မှာအခြေစိုက်တဲ့ဒေသကုတ်ကဲမှုစစ်ဌာနချုပ်ဒက္ကဆလောက်ကင်နဲ့ပူးပေါင်းတပ်တွေဟာကိုကန့်တပ် MNDAA နဲ့ညှိနှိုင်းပြီးဇန်နဝါရီလ4ရက်နေ့ကြာသပတေးနေ့ည10နာရီလောက်မှာဆုတ်ခွာသွားတာဖြစ်ကြောင်းအဲ့ဒီသတင်းရှင်းမြစ်က VOA ကိုပြောပါတယ်။အဓိကရိတ်ခပြက်လက်တာကြောင့်လို့လေသူကပြောပါတယ်။တစ်ဆက်တည်းမှာပဲဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းအတွင်းမှာရှိတဲ့ခိုးပန်းနဲ့ပန်းလုံဒေသကစစ်ကောင်စီတပ်တွေလည်းရုတ်သိမ်းသွားပြီးမဟာမိတ်တပ်တွေဝင်ရောက်လာနေတယ်လို့ဒေသခံတို့ကပြောကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်သိန်းနီနဲ့ကြောင်မဲမြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းညီနောင်မဟာမိတ်သုံးဘွဲ့ကထုတ်ပြန်ထားပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့ကတော့လောက်ကိုင်းဟိုပန်းနဲ့ပန်လုံကိုသိမ်းယူတယ်ဆိုတာကိုအတိအပြုထုတ်ပြန်ကြေညာထားတာမရှိသေးသလိုပဲစစ်ကောင်စီဘက်ကလည်းရှမ်းမြောက်ဒေသသတင်းနဲ့ပတ်သက်လို့ထုတ်ပြန်တာကိုတော့မတွေ့ရသေးပါဘူးရှင်။မြန်မာနဲ့နယ်စပ်ထိုင်းဘက်ချမ်းမှာနှစ်တကူကာလအတွင်းတန်းနဲ့ချီတဲ့စိတ်ကြွမှုရဲ့ဆေးဝါးတွေဘိန်းဖြူနဲ့မှုရဲ့မှောင်ခိုတွေရဲ့ ဘတ်တန်ချီတန်ဖိုးရှိပိုင်ဆိုင်မှုတွေအပြင်မူရမောင်ခိုကွန်ရက်တင်နဲ့ဆက်ဆက်မှုဆွဲချက်နဲ့လူတချို့ကိုလည်းဖမ်းဆီးထားကြောင်းထိုင်းအာဏာပိုင်တို့ကပြောပါတယ်မြန်မာနဲ့နေဆက်အနေကချင်းမိုင်ချင်းရိုင်နဲ့နက်ကွန်ခရိုင်တို့ကနေပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလကနေအခုနှစ်တည်းအစပိုင်းအထိဖမ်းဆီးရမိမှုထဲမှာမူရစိတ်ကြွဆေးပြား16တန်းဘိန်းဖြူ28ကီလိုနဲ့မူရမောင်ခိုကူးသူတို့ရဲ့ပိုင်ဆိုင်မှုထိုင်းဘတ်ငွေတန်100ကျော်ဖို့ထိရှိကြောင်းဇန်နဝါရီလ4ရက်နေ့ကြာသပတေးနေ့မှာထိုင်းမူရစေဝါနှိမ့်နှင်းရေးဘျူရိုကသတင်းထုတ်ပြန်တာဖြစ်ပါတယ်။ဒါအပြင်မူရမောင်ခိုကွန်ရက်တင်နဲ့အဓိကဆက်ဆက်ပတ်သက်သူလို့တန်တရာရှိသူ6ဦးကိုလည်းဖမ်းဆီးထားကြောင်းထိုင်းဒုတိယရဲချုပ်ကဘန်ကောက်မှာကြာသပတေးနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မူရစေဝါတွေကိုဖမ်းဆီးရမည့်ရဲ့အပြင်မွေးစေဝါမှောင်ခိုဂိုင်းတွေကိုပါထောက်လန်းရှာဖွေနှိမ်နှင်းနေတဲ့အကြောင်းသူတို့ပိုင်ဆိုင်မှုတွေကိုလည်းဆက်လက်သိမ်းဆည်းမှာဖြစ်ကြောင်းလဲထိုင်းဒုတိယရဲချုပ်ကပြောပါတယ်မြန်မာနိုင်ငံမှာ2020ခုနှစ်ဆီယနာသိမ်းမှုနောက်ပိုင်းဒေတာတွင်မွေးစေဝါဂုဏ်ကူးမှုတွေတိုးလာနေပြီးမြန်မာနိုင်ငံဟာကမ္ဘာမှာဘိန်းဆိုင်ပြိုးမှုအများဆုံးနိုင်ငံအဖြစ်ကိုရောက်ရှိလာကြောင်းကုလသမဂ္ဂမွေးစေဝါနဲ့ရာသွေးမှုများဆိုင်ရာယုံ UNODC ကလည်းပြီးခဲ့တဲ့နှစ်အတွင်းမှာထုတ်ပြန်ထားပါတယ်ရှင်
မြန်မာပြည်ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍနဲ့သတင်းပေးပို့ချက်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ Israel Hamas နောက်ဆုံးအခြေအနေကိုကြည့်ရအောင်ပါဇန်နဝါရီလအစပိုင်း Israel drone တိုက်ခိုက်မှုကြောင့်Hamas တိပိုင်းခေါင်းဆောင်တူတေဆုံးခဲ့ရပြီးတဲ့တရက်ထဲမှာပဲဒီ Israel Hamas ပြည်ပခကျေပြန့်မလာရအောင်ထိန်းချုပ်နိုင်မှုစူးစမ်းနေတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲတွေကြားမှာ Palestine အရသားတွေကိုမထိခိုက်စေဖို့လဲ American က Israel ကိုသတိပေးပြောဆိုနေတာပါ VOA တန်တမန်ရေးဆိုင်ရာအကြီးတန်းသတင်းတော့ Cindy Saint ပေးပို့ထားတဲ့သတင်းကိုတော့မမျှသစင်အောင်ပြောပြမှာဖြစ်ပါတယ်ဗျာ
ပြည်ကရေအင်္ဂါနေ့ရက် Israel drone တိုက်ခိုက်မှုကြောင့် Lebanon နိုင်ငံ Beirut မှာ Hamas အကြီးအကဲအရှိ Saleh al-Arouri တိုက်ဆုံးခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြစ်မှတ်ထားတိုက်ခိုက်တာဟုတ်မဟုတ်ဆိုတော့ Israel ဘက်ကအတည်မပြုသလိုညင်းဆိုတာလည်းမရှိပါဘူး။ Israel drone တိုက်ခိုက်မှုကြောင့် Arouri တိုက်ဆုံးမှုမှာ Israel ဘက်ကတရားမျှတမှုရှိတယ်လို့ယုံကြည်သလားဆိုတဲ့မေးခွန်းကိုတော့ American နိုင်ငံရဲ့ဌာနပြောခွင့်ရ Matthew Miller က
သူ့ရဲ့လက်မှာအရသာပြည်သူတွေရဲ့တွေးတွေစွန့်ထင်နေတဲ့ရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်သမားတူလို့ပဲကျွန်တော်ပြောပါမယ်။ဒါလောက်ပဲပြောချင်ပါတယ
်။ဒီလိုတိုက်ခိုက်မှုတွေကနေအရှိအလေပိုင်းဒေသမှာဒေတာရင်းစစ်ပွဲတွေပို့ပြီးတော့ကျေပြင်းလာမှနဲ့ဂါဇာမှာ Hamas တို့လက်ထဲမှာရှိနေသေးတဲ့တရားခံခန့်မှန်းခြေ129ယောက်ကိုပြန်ပြီးတော့လွတ်ပေးဖို့ညှိနှိုင်းမှုတွေကိုဆက်မလုပ်တော့မှာကို American ကစိုးရိမ်နေတယ်လို့ကြေချင်သူတွေကတုံ့ပြန်ပါတယ်။ efforts at negotiations
for hostage ဒီကိစ္စကြောင့်တရားခံတွေပြန်လွတ်ပေးရေးစစ်ဆင်ဆွေးနွေးမှုကိုထိခိုက်နိုင်တယ်လို့ကျွန်တော်ထင်တယ်။အခုတည်သွားတဲ့ Hamas လက်ထောက်ခေါင်းဆောင်ကဒီဆွေးနွေးပွဲတွေမှာအဓိကကြားတဲ့သူတစ်ယောက်ပါ။
အချိန်နဲ့မှာပဲလက်ဘနွန်စစ်သွေးကြွအဖွဲ့ Hezbollah ကတက်ခိုက်လာနိုင်တာကိုအထူးသတိထားနေတဲ့ Israel တပ်ဟာဗိုလ်တူးနေတုန်းကလည်းဂါဇာကမ်းမြောင်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီပရိပက္ခမှာအရက်သားတွေကိုမထိခိုက်စေဘဲအကြမ်းဖက်စစ်သွေးကြွတွေကိုပဲပြစ်မှတ်ထားတိုက်ခိုက်ဖို့ American အပါအဝင်တခြားနိုင်ငံတွေကလည်းတိုက်တွန်းနေပါတယ်။ဒါပေမဲ့ဝန်ကြီးချုပ် Benjamin Netanyahu အနေနဲ့ပြည်ရင်းနိုင်ငံရေးအခြေအနေတွေကိုတွက်ချက်ချိန်ဆဖို့လိုတယ်လို့ကြွမ်းကျင်သူတွေကတော့ view ကိုပြောပါတယ် leadership is hearing that I think there are
separate calculations going on politically Israel ခေါင်းဆောင်ပိုင်းတွေကလည်းသိရတယ်ကျွန်မထင်ပါတယ်ဒါပေမဲ့လည်းသူတို့မှာနိုင်ငံရေးအရာတီးခြားထဲတွက်ရမယ့်အကြောင်းတွေကလည်းရှိပါတယ်အထူးသဖြင့်ဝန်ကြီးချုပ်ကအစိုးရအပေါ်မှာသူ့ရဲ့ဩစာညောင်းမှုကိုထိန်းချုပ်ထားခြင်းနဲ့သူပါအခုနောက်ဆုံးစစ်တမ်းတွေအရာသူ့ကိုလူလူထောက်ခံမှုက15ရာခိုင်နှုန်းလောက်ပဲရှိမယ်လို့ထင်ပါတယ်ဒါကြောင့်သူဝင်ကြီးချုပ်အဖြစ်ဆက်ပြီးတော့ရည်တည်နိုင်ဖို့သူ့ရဲ့လက်ရာရင်းညွန်ပေါင်းအဖွဲ့ဝင်တွေကျင်းပပို့ကြိုးစားနေရပုံမှာ
ဟမတ်စစ်တွေးကြွရရဲ့အောက်တိုဘာ9ရက်အကြမ်းဖက်တိုက်ခိုက်မှုကြောင့်အစ္စရေးဘက်က1200လောက်သေဆုံးခဲ့တယ်လို့ဟမတ်စ်တွေကဒဇာဂန်120ကျော်ကိုဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားပါတယ်။အစ္စရေးလက်တုံးပြန်တိုက်ခိုက်မှုတွေကြာဂါဇာဒေသတော်တော်များများပျက်စီးဆုံးရှုံးခဲ့ရပြီးအခုချိန်ထိပါလက်စတိုင်း12000ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တချိန်တည်းမှာပဲကြာတာဘရီနီကအစ္စရေးနဲ့ဟာမတ်ကြားပဋိပက္ခနဲ့ပတ်သက်လို့အတန်တမန်ကြီးနီလန်ရအစွန်းလေးညှိနှိုင်းမှုတွေလုပ်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာအစ္စရေးအပါဝင်အရှိအလေပိုင်းနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်ဒီတော့တွင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းစာနာမှုဆိုင်ရာအကူအညီတွေဂါဇာကိုပို့နိုင်ရင်းနဲ့ဟမတ်စ်ကိုဖမ်းဆီးထားတဲ့တရားခံတွေပြန်လည်ကိစ္စတွေကိုအခုရက်ပိုင်းအတွင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟူနဲ့တယ်လီဖုန်းကနေတဆင့်ဆက်သွယ်ဆွေးနွေးခဲ့လို့လည်းသိရပါရဲ့ရှင
် VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဗီဒီယိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဒီရုပ်သံအစီအစဉ်တွေကိုရှုစားကြည့်နေဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာဝေဝေဆာဆာရှုစားရမှာဖြစ်ပါတယ်ခင်ဗျာအခု
ပူတင်ထရိုင်လာ2024ဆိုတဲ့ဗီဒီယိုတစ်ခု YouTube စာမျက်နှာမှာလူကြည့်များပြီးနိုဝင်ဘာ2ရက်နေ့မှာစပြလိုက်တဲ့ကတလအချိန်တွင်းမှာကိုကြည့်ရှုသူပေါင်း၄သန်းကျော်သွားပါတယ်။ဒီ YouTube ဗီဒီယိုအပြီးမှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဘဝနဲ့သူ့အလုပ်ဖြစ်စဉ်အစဉ်အဆက်ကိုပြထားတာပါ။ AI ကိုဖျော်ဖြေရေးကထုတ်လုပ်တဲ့ပူတင်အထုပ်ပတ်တိနိုင်ငံရေးသဲတဲ့ရင်ဖို့မှတ်တမ်းရုပ်ရှင်ကိုဖေဖော်ဝါရီလမှာထုတ်မယ်လို့ကြေညာထားပါတယ်။ဗီဒီယိုအပြီးဟာအတူကြီးဖြစ်တယ်လို့ YouTube ဗီဒီယိုကြည့်သူထောင်ချီကရုရှားဘာသာနဲ့မှတ်ချက်ပေးထားတာပါ။ဒီပြောဆိုချက်ဟာမှားပါတယ်။AI ကိုဖျော်ဖြေရေးဟာအိုလန်နိုင်ငံမှာရှိတဲ့တကယ်ထုတ်လို့ရကုန်ပြီဖြစ်တယ်ဆိုတာ polygraph.info ကစုံစမ်းအတည်ပြုနိုင်ခဲ့ပါတယ်။ဒီစကားကလူစိုးကိုင်းဇလန်းလူကြိုက်များရုပ်ရှင်တွေနဲ့ပိုလန်ရုပ်ရှင်လောကမှာရုံတင်ငွေအများဆုံးရတဲ့ရုပ်ရှင်ဒါရိုက်တာ Petri Vega ကို Vesselier နဲ့ဆက်ဆက်နေတာပါ။ Rider Vega ကသူ့ရဲ့ပူတင်ရုပ်ရှင်ကအမည်ကိုနိုဝင်ဘာ2ရက်နေ့က X လူမှုကွန်ရက်မှာတင်လိုက်တာပါ။ YouTube စာမျက်နှာမှာတင်ထားတဲ့ဗီဒီယိုဖိုင်စာနဲ့အကုန်တူတူပါပဲ။မေဂါစီးရေးသတင်းနဲ့သုံးသပ်ရေး website စာမျက်နှာ military.com မှာရေးထားတာကဒိုက်တာဗီဂါရဲ့အခုရုပ်ရှင်မှာရုရှားသမ္မတပူတင်နဲ့မာဖီးယားလူစိုးကိုင်းက1990ခုနှစ်လောက်အစောပိုင်းကတည်းကဆက်ဆက်မှုရှိနေတဲ့ကွင်းဆက်တွေကိုဖွင့်ချထားတယ်လို့ဆိုပါတယ်။ဒိုက်တာဗီဂါကသူ့ရုပ်ရှင်ဟာရုရှားအာဏာရှင်နဲ့ယူကရိန်းစစ်ပွဲကိုလူပညာနဲ့စတင်ကန့်ကွက်တာဖြစ်တယ်လို့ပြောပြီးနောက်တိုင်းကပူတင်ကိုတေချာနားမလည်နိုင်ဘူးလို့ဆိုပါတယ်ခင်ဗျာ။
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မတက်ဖြတ်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါရဲ့ရှင်
ပြည်ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်သာကကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
။မြန်မာပြည်သူပါသောရရှာခင်ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံမှာမလိုလားတဲ့နိုင်ငံရေးဒရစ်တစ်ခုကပါတယ်။မြန်မာနိုင်ငံအပြောင်းလဲဖြစ်လာရင်အမေရိကန်ပြည်ထောင်စုဘာလို့ Film Festival နဲ့ပတ်သက်ပြီးတော့ Washington Post သတင်းစာရဲ့အကြံပေးရေးသားချက်။နောက်ဆုံးအနေနဲ့ကတော့အမေရိကန်နဲ့ပြည်တို့ဟာမြန်မာအရေးအတွက်ပူးပေါင်းဆောင်ရွက်နိုင်ကြမလားဆိုတဲ့သုံးသပ်ချက်တွေဖြစ်ပါတယ်။ပထမဆုံးပြောပြချင်တဲ့အကြောင်းအရာကတော့ပမခဒေးဗစ်စတိုင်ဘောက်ရဲ့သုံးသပ်ချက်တွေဖြစ်ပါတယ်။
on enemies lists and political orthodoxies in Myanmar. Myanmar နိုင်ငံကရန်သူတော်များစီရင်တဲ့နိုင်ငံရေးဆွေးနွေးစွဲယူဆဆွဲခေါင်းစဉ်နဲ့အင်တာနက်ဖြစ်ပါတယ်။ theary.com ကသူတို့ပြောပြမှာဖြစ်ပါတယ်ခင်ဗျာ။သူရဲ့ဘဝစတန်ကွန်ဆူမာနီမှာဟိုးရဇဝဲကြော်ကြော်ကလေးကဆူဆောင်းလာခဲ့တဲ့စာဥစရန်တွေကိုရှင်းလင်းရင်ကြံတွေ့ရတဲ့ NLD ရဲ့ရန်သူများစီရင်တဲ့မှာသူရဲ့နာမည်ပါဝင်နေတယ်လို့ဆိုပါတယ်။ပြီး28 2006ရဲ့ဆွဲပါမြန်မာဒေါ်လာရေးရန်သူများဆိုတဲ့အထက်မှာဒေါ်အောင်ဆန်းစုကြည်ရဲ့တန်ခတ်ပိတ်ဆို့ရေးမူဝါဒ sanction policy ကိုဆန့်ကျင်သူဆိုပြီးတော့သူ့နာမည်နဲ့တွဲဖော်ပြထားပါတယ်။ဒီလိုရန်သူတို့စီးရင်ထားလိမ့်စီဟာမြန်မာနိုင်ငံမှာမဟုတ်ဘူးလို့လည်းသူကရှင်းထားပါတယ်။အဆင်မပြေသူသဘောထားကွဲလွဲသူတွေကိုရန်သူဖြစ်သတ်မှတ်ထားခြင်းဟာအဲ့ဒီရန်သူစီးရင်ထဲမှာပါဝင်သူတွေအတွက်သာဒုက္ခရောက်စေမှာမဟုတ်ပဲဒီထက်ကျပြန့်တဲ့ဆိုးပစ်တွေကိုဖြစ်ပေါ်စေနိုင်တယ်ဒါဟာသမျိုးကြအယူဆကိုအတင်းအဓမ္မကျင့်သုံးတာလည်းဖြစ်တယ်။အယူဆကွဲလွဲတာကိုစဉ်းကြီးမခံပဲကိုလိုချင်တဲ့အတိုင်းဇွတ်လိုက်နာခံရလည်းဖြစ်တယ်လို့ဆိုပါရယ်။အစိုးရရဲ့အုပ်ချုပ်ရေးအဖွဲ့ရင်းနေနဲ့ဒီလိုလှုပ်ချင်းအဖြစ်မလိုလားတဲ့စင်ကျင်ဘက်ရလဒ်တွေဖြစ်စေရယ်။လောလောဆယ်မှာအဲ့ဒီအစိုးရအဲ့ဒီနိုင်ငံအတွက်လှုပ်ချင်သလိုဖြစ်လာနိုင်ပေမဲ့ရင်းစင်မှာပြောင်းလဲဖို့လိုအပ်လာရင်မပေါက်မြောက်ပဲဖြစ်တတ်တယ်။ခဲခဲကျုံလာနိုင်တယ်လို့ဆိုပါတယ်။ခေါင်းဆောင်ဆိုသူတွေရဲ့ပတ်ဝန်းကျင်မှာသူတို့ပြောစမြခေါင်းကြီးမဲ့အလိုတော်ကြီးယူစားရှိနေပြီးအခြေအနေမှန်ကိုမသိနိုင်တော့ဘူး။ကိုဗာရဖြစ်နာကိုပဲကိုပြန်လဲယုံကြည်နေတဲ့အတွက်မှန်မှန်ကန်ကန်မူဝါဒချက်မှတ်နိုင်တော့ဘူးလို့လည်းဆိုပါတယ်။ထျောက်တဲ့မူဝါဒချက်မှတ်ဖို့ဆိုရင်အပြန်အလှန်ပြောဆိုဆွေးနွေးမှုရှိရမယ်။ကွဲလွဲတဲ့အယူဆတွေကိုစဉ်းသပ်ရမယ်။ပြလိုက်မှုကင်းကင်းနဲ့စူးစမ်းလေ့လာရမယ်။ကျောင်းဆရာတွေဟာသူတို့ရဲ့ကျောင်းသားတွေကိုပုံမှန်လမ်းကခွဲထွက်ပြီးတွေးခေါ်မျှော်မြင်ဖို့သင်ကြားလေးရှိရဘူးလေဒီလိုအနာပိုင်းတွေကတင်းတင်းကြပ်ကြပ်ပိတ်ပင်တတ်တယ်လို့သူကဆိုပါတယ်။သမိုင်းဟာပြောင်းလဲနေတယ်ပြန်ဖြစ်တတ်တာလည်းရှိတယ်။တင်းကြပ်တဲ့အစိုးရတွေအဖွဲ့အစည်းတွေဟာပြောင်းလဲတဲ့တပြေးညီမလိုက်နိုင်ဘူး။ဘုဒ္ဓဝါဒကလည်းအနိစ္စသဘောအရလောကကြီးမှာဘယ်ရာမှမတည်မြဲဘူးပြောင်းလဲနေတာကြီးဖြစ်တယ်လို့ဟောထားတယ်လို့လည်းသူကကိုယ်ကဖော်ပြပါတယ်။မြန်မာနိုင်ငံဟာမတူကွဲပြားတဲ့အင်အားစုတွေပြင်းပြင်းထန်ထန်အပြိုင်ဆိုင်ဖြစ်နေတဲ့ဘုန်းနယ်ဘွယ်ကောင်းတဲ့နိုင်ငံတစ်ခုဖြစ်တယ်။တချို့ကသူတို့အစုတွေထဲမှာတင်းကျပ်တဲ့ဆေးရုံးစွဲယူဆတွေကိုပြင်ဆင်ကျင်ကြတယ်။အဲ့လိုသာဆိုရင်တော့ဒီပိဋိပက္ခတွေဟာစင်းလင်းသွားနိုင်ကြအကြောင်းမရှိဘူး။အလုံးအတူတူကစီလုံးညီညွတ်သောပြည်ထောင်စုဖြစ်ဖို့ဆိုရင်တော့ပြန်လာညီနိုင်မှုစဉ်စားချင်းချင်းညာနဲ့အခြေအနေဆွေးနွေးမှုဒီစိတ်ချုပ်ကံမထားပဲတခြားဖြစ်နိုင်တဲ့ဖြစ်ရှင်းမှုစရာတွေကိုရှာဖွေတတ်ဖို့လိုအပ်တယ်လို့ဆိုပါတယ်။မြမသမိုင်းကမတူကွဲပြားတဲ့ဆေးရုံးစွဲယူဆတွေအများကြီးထွန်ကားပြန့်နှံ့နေပြီးအခုထိလည်းပဲဆက်လက်ရှိနေစေဖြစ်တယ်။အဲ့ဒါတွေဆက်ရှိနေအောင်မယ်ဆိုရင်တော့ရန်သူတို့စီးရင်လည်းပဲဆက်လက်ပေါ်ထွက်လာနေအောင်မှာဖြစ်ပြီးနိုင်ငံကိုတွတ်တက်ဖွံ့ဖြိုးမှုအတွက်အဟံတာဖြစ်စေလိမ့်မယ်။ပြည်သူတွေရဲ့လုံခြုံရေးနဲ့စာယဝါပြောရေးဆလဆုံဆုံနေရာဥပမာသာဖြစ်တယ်။ဒါကြောင့်ဒီလိုရှေ့သမယောကြအယူဆတွေကိုဆောင်ရှားနိုင်ဖို့စဉ်းစားကြရလိမ့်မယ်လို့အခြားကြီးကအထူးကြွညင်သူအမေရိကန်ပြောင်းစုဂျော့ဂျ်တောင်းတက်ကဆိုကဘုံလူဆောင်ပါမဖာကြီးအသက်95နှစ်အရွယ်ဒေးဗစ်စတိုင်ဘာကစဉ်းစားထားတာဖြစ်ပါရခင်ဗျာ။ဆက်လက်ပြီးတော့ဝါရှင်တန်ပို့စ်စတင်းစာရဲ့အဒီတာအဘော်တစ်ခုအနည်းချက်ပြောပြလိုပါတယ်။Myanmar Saunders is losing. The U.S. should prepare for its collapse. Myanmar စစ်ကောင်စီကြာဆုံးနေပြီ။သူပြပြတ်သွားရင်ဘာလို့မလဲဆိုတာအမေရိကန်ပြင်ဆင်ထားသည်မည်ဆိုတဲ့ခေါင်းစဉ်နဲ့ဤသာသာဖြစ်ပါရဲ့။အနည်းချက်ကိုပြောပြရမယ်ဆိုရင်တော့စစ်ကောင်စီအပြော့နေပြီ။နောက်ထပ်ဖိအားတွေလိုက်ရင်ပြပြတ်သွားလိမ့်မယ်။ဒီလိုဖြစ်လာရင်ဝေယုံသွင်းအခြေအနေမှာတိုင်းရင်းသားတပ်ဖွဲ့တွေကဒေသအလိုက်ထိန်းချုပ်ပြမယ်။ဘဟုမအင်အားဟာကွက်ဖြစ်မယ်အဲ့ဒီခါတရုတ်ကသူတို့နေစားလုံလုံရေးအတွက်ဆိုပြီးဝင်လာနိုင်တယ်ရှမ်းပြည်နယ်အနားမှာအခုပဲစီးရီးလိချင်းကနေပြုလုပ်ထားပြီးဖြစ်တယ်အဆိုးဆုံးဖြစ်လာနေတာကတော့မြန်မာနိုင်ငံဟာအကြဆုံးနိုင်ငံ failed state ဖြစ်သွားနိုင်ပြီးလူကုန်ကူးနဲ့မူရေးဆေးဝါးပြဿနာတွေအချိန်မြင့်ကြီးထွားလာနိုင်တယ်လို့ဆိုပါတယ်အဲ့လိုဖြစ်မလာရအောင်အမေရိကန်ပြည်ထောင်စုအနေနဲ့NUG မြို့သားညီညွတ်ရေးအစိုးရဟာ RPP အလေးနဲ့ညှိနှိုင်းပြင်ဆင်ထားရမယ်သူတို့ကလည်းအနာဂတ်မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကား
တိုင်းရင်းသားတွေနဲ့လူနည်းစုတွေအခွင့်အရေးကိုအသီးမှတ်ပြုသောဖက်ဒရယ်နိုင်ငံဖြစ်စေချင်တယ်လို့ဆိုထားပါတယ်။လူအချက်တွေနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေသစ်တရရေးဆွဲရမယ်။ဒါဟာအလေးနဲ့လို့ဆိုရမယ့်ကိစ္စဖြစ်တယ်။လွယ်ကူတဲ့ကိစ္စမဟုတ်တဲ့ဒီအစီအစဉ်ကိုအခုပဲစတင်ရလိမ့်မယ်လို့ညွှန်ကြားထားတာဖြစ်ပါတယ်ခင်ဗျာ။အဲ့ဒါကတော့ပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကထုတ်ဝေခဲ့တဲ့ဒီ Washington Post တင်စာရဲ့အဒီရအပေါ်ဖြစ်ပါတယ်အခုနောက်ဆုံးပြောပြလိုတာကတော့ကဲနဲ့ US China detente start with Tamaros demobilization in Myanmar မနက်ရမှာတမတော်အင်အားကျဆုံးနေအတူအမေရိကန်တရုတ်တင်မှမှုရောပါရေးစတင်လာနေကြလားဆွဲခေါင်းစဉ်နဲ့ Tony Winter ဆေးသားထားတာဖြစ်ပါတယ် theirawdy.com ကဖတ်ရတာပါသူကဒီမြရဲ့ Washington Post ရဲ့ရေးသားချက်တွေဟာလောလောဆယ်ကန့်ကွက်စရာမရှိပါဘူးတဲ့စစ်ကောင်စီကတကယ်ပဲအဲ့ကံရပြီဖြစ်တယ်ဒါပေမဲ့ညီငယ်ဖြစ်စဉ်ဟူသည်မြတ်မှာတေဟွာအရေးအပါဆုံးတိုင်းပြည်ဖြစ်နေတယ်ဆိုတော့အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကအခုချိန်ထိထက်မတွက်ထားဘူးအမေရိကန်နဲ့တရုတ်တို့ဟာတိုင်ဝမ်တောင်တရုတ်ပင်လယ်ကုန်သွယ်ရေးအပြန်အလှန်ထောက်လှမ်းရေးကိစ္စတွေနဲ့အပြိုင်ဆိုင်ဖြစ်နေတော့ဒီစစ်တုရင်ပွဲမှာမြန်မာနိုင်ငံဟာနေရုပ်ကလေးပွန်တစ်ခုဖြစ်နေတာတော့ဆက်လက်ရှိနေသေးတယ်လို့ဆိုပါတယ်တရုတ်ကမြန်မာနိုင်ငံကိုဖျက်ပြီးအိန္ဒိယသမုဒ္ဒရာကိုထွက်ပေါက်ရခြင်းနဲ့အမေရိကန်ရဲ့ဩဇာစကွင့်ထဲမြန်မာနိုင်ငံပါသွားတာကိုမလို့ခြင်းဘူးအမေရိကန်ကလည်းမြန်မာနိုင်ငံဟာဆူရီးယားမဟာမိတ်ထိုင်းနိုင်ငံအဖို့အကျိုးများရှိတဲ့နိုင်ငံတစ်ခုဖြစ်စေခြင်းနဲ့ဘူးရီးစီဝါနီနီကိုလိုချင်ပြီးအထူးသဖြင့်တရုတ်ကိုခသီကောက်ဖြစ်စေနိုင်တာကတော့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းအားလာစေချင်တာပဲဖြစ်ပါတယ်ဒီညမှာစဉ်းစားရတစ်ခုကတော့စစ်ကောင်စီလိုမြန်မာအစိုးရဟာအမေရိကန်တရုတ်အင်အားကြီးနှစ်နိုင်ငံကြားတင်းမာမှုရော့ပါပြီးအတူတကွလက်တွဲဆောင်ရွက်နိုင်ရနေရဖြစ်နိုင်မှာမလားဆိုတာပဲဖြစ်ပါတဲ့နိုင်ငံလက်တွဲပြီးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူရေးစေဝါတိုက်ဖြည့်ရေးအွန်လိုင်းလင်းလေရာဇဝမှုပပျောက်ရေးစတာတွေမှာလက်တွဲဆောင်ရွက်နိုင်စရာတော့ရှိတယ်ဒါပေမဲ့ဒီလိုဖြစ်နိုင်ကစစ်ကောင်စီကိုအနာဂတ်ဖယ်ရှားပြမဖြစ်မယ်အခုတွန်းလာရေးအင်အားစုတွေဘက်ကနိုင်ငံရေးစီရင်အားစာနေတယ်ဆိုတော့ဒါဟာမကြခင်ဖြစ်လာအောင်ဖြစ်လာနိုင်ပါတဲ့အဲဒါပေမဲ့မြန်မာအရေးမှာအမေရိကန်တရုတ်တင်းမာမှုရောပါဖို့အတွက်နှစ်ဖက်စလုံးကစွန့်စွတ်ကြားမှာလည်းစီရဲဆိုပါတယ်တရုတ်ရဲ့စီမံကိန်းပေါ်ဆင်ညင်မှုတွေကိုအမေရိကန်ဘက်ကရဆင်ရလိမ့်မယ်တရုတ်ကလည်းစစ်ကောင်စီကိုရောတိုင်းဒေသအင်အားစုတွေကိုပါရှေ့ဝက်ထောက်ပံ့နေတာတွေကိုရဆင်ရမယ်လို့ဆိုပါတယ်လောလောဆယ်မှာအမေရိကန်တရုတ်နှစ်ဖက်စလုံးရဲ့မူဝါဒတွေဟာတည်ငြိမ်တဲ့မြန်မာနိုင်ငံဖြစ်လာရေးအတွက်အထောက်အကူမဖြစ်နိုင်ဘူးသူတို့နှစ်ဖက်အားဆန်းတဲ့နေရာစီပံတဲ့ကစားကွင်းမျိုးဖြစ်နေတယ်လို့ဆိုပါတယ်စစ်ကောင်စီခေတ်လုံးမြန်မာနိုင်ငံညီညာဖို့အတွက်ဆိုရင်ပြည်ပလက်နက်တွေစင်ဝင်မှုနဲ့ရောပါသွားဖို့လိုတယ်အန်ယူဂျီရဲ့အစိပ်ပိုင်းတွေနဲ့တခြားတိုင်းဒေသအင်အားစုတွေလူနည်းစုတွေအားလုံးပါဝင်တဲ့အစိုးရတွေပေါ်ထွန်းဖို့ဆိုရင်အမေရိကန်နဲ့တရုတ်တို့ဟာအစလူငါလူခွဲကြအပြစ်မှုမရှိမှတ်သာလျင်ဖြစ်နိုင်တယ်လို့ဆိုပါတယ်။အမေရိကန်တရုတ်နှစ်နိုင်ငံစလုံးဟာမြမအရေးမှာစစ်မြတ်စွာပူးပေါင်းလှုပ်ဆောင်ကြမယ်ဆိုရင်နှစ်ဖက်စလုံးအတွက်အဆုံးမရှိနိုင်ပါဘူးတဲ့။မြမပြဿနာတိုင်ဝမ်တောင်တရုတ်ပင်လယ်ကုန်သွယ်ရေးပြဿနာစတဲ့အရေးတွေနဲ့လည်းထက်ထက်ဝင်ဝင်ဆက်ဆက်မှုမရှိသလောက်ပဲဖြစ်တယ်။အချုပ်အနေနဲ့ပြောရင်တော့ဒီလိုတရုတ်နဲ့အဆင်တင်ပူးပေါင်းလှုပ်ဆောင်နိုင်မဲ့ကိစ္စဟာဆိုတော့ Washington Post တင်စာပြောသလို NUG နဲ့တွန်းလှန်ရေးအားလို့ကိုဗစ်ပါအောင်ဆွဲဆောင်ဖို့ဆိုတာတဲ့လက်တွေ့ဖြစ်နိုင်ချေပိုရှိတယ်လို့ဂျာမနီနိုင်ငံ Sociology လူမှုဗေဒပါမောက်ခ Tony Winter ရဲ့သုံးသပ်ချက်ကိုတင်ပြလိုက်ရပါတယ်ခင်ဗျာ
Good bye တော့ကဒရပ်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လိုက်ကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစို့ခင်ဗျာအားလုံးကျေးဇူးတင်ပါတယ်
ဒီအမေရိကန်တန်ရမနဲ့ပိုင်းအစည်းအဝေးတွေကိုမနေ့6နိုင်နဲ့9နိုင်အထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။သိပ်မကြခင်မှာပဲအမျိုးသမီးကန္တာသုတဆိုလင်အမေရိကန်တခွင်နဲ့သိပ်ပင်နဲ့နီးပညာကန္တာတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းဖြစ်တဲ့ VOA ပိအသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ဖျူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA အမေရိကန်တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3249 VOA ရဲ့ website Facebook YouTube စာမျက်နှာတို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့ဒီတိတ်ပန်တဲ့နေပညာကန္တာတွေနားဆင်ရဖို့ရှိတဲ့အရင်ဆုံးတော့အမျိုးသမီးကန္တာဖြစ်ပါတယ်နှစ်ထောင်နဲ့21စစ်တပ်ကအာဏာသိမ်းမှုကိုစတင်တော်လှန်တဲ့နေဦးတော်လှန်ရေးလှုပ်ရှားမှုတွေထဲမှာအမျိုးသမီးတွေဟာပုံစံအမျိုးမျိုးနဲ့ကဏ္ဍစုံကနေပါဝင်နေကြသလိုအာနာသိမ့်မှု၃နှစ်နီးပါးအတွင်းပို့ပြီးတော့အားကောင်းလာတဲ့လက်နက်ကင်လှုပ်ရှားမှုတွေမှာလည်းအမျိုးသမီးတွေအများအပြားဆက်လက်ပါဝင်နေကြပါတယ်။ရှေးတန်းစစ်မြေပြင်ရောက်နေတဲ့ຫນွေဦးတော်လန်ရဲ့အမျိုးသမီးစစ်သည်တချို့အကြောင်းမခင်ဖြူတွေကဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြတာပါတယ်ခင်ဗျာ။
နွေဦးတော်လန်ရေးဟာအမျိုးသမီးတွေရဲ့တော်လန်ရေးလူတော်တုံးတက်သူချို့ကဖော်ပြရေးသားကြတဲ့အချိန်အမျိုးသမီးတွေရဲ့ပါဝင်မှုအားကောင်းခဲ့ပါတယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့လမ်းမထွက်ဆန္ဒပြပွဲတွေမှာအမျိုးသမီးတွေထောင်ပေါင်းကြီးရှေ့တန်းကပါဝင်ချီတက်ခဲ့ကြတယ်လို့လက်နဲ့ဆွဲကင်တော်လန်မှုတွေစတင်ချိန်မှာလည်းအမျိုးသမီးတွေနောက်ကျမကြံရစ်ခဲ့ပါဘူး။အာဏာသိမ်းမှု၃နှစ်နီးပါးကာလအတွင်းနွေဦးတော်လန်ရေးလက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဂျန်တူရှေ့တန်းစစ်မြေပြင်မှာပါဝင်လှုပ်ရှားကြတာရှိသလိုဆေးဘက်ဆိုင်ရာစီမံခန့်ခွဲရေးခြောက်ဖို့စသဖြင့်ကဏ္ဍစုံမှာပါဝင်နေကြဆဲလည်းဖြစ်ပါတယ်ဒီချင်းမှာတော့ရင်းမပြင်ခရိုင်ပလဲမြို့နယ်ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့မှလက်ရှိရေးအရာရှိအဖြစ်လက်ရှိတာဝန်ထမ်းနေတဲ့မဲ့ပေတာလည်းပါပါတယ်သူကတော့အာနာသိမ့်ပြီးမကြခင်လပိုင်းကျွန်းမှာပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူပါစီအနာရှင်ကိုစန့်ကျင်ဖယ်ရှားဖို့မှာလက်နက်ကင်တိုက်ဖို့အထီလိုအပ်လာတဲ့အတွက်ဒီလမ်းကိုရွေးချယ်ခဲ့ရတာဖြစ်တယ်လို့မှတ်ပေးတာကပြောပါတယ်
။မတရားတာမကြိုက်ဘူးပေါ့။လက်နက်ကင်ပြီးတော့အနိုင်ကျင့်နေရမကြည်နဲ့လို့ပေါ့ဗျာ။အားကြောင့်မလို့ level 2မှဖြစ်မယ်နီ။အားကြောင့်ကျွန်တော်တို့လက်နက်ကင်ကိုစဉ်းစားခဲ့ရပေါ့။ဒီတိုင်းတခြားနီးလက်နဲ့ရနိုင်မယ်ဆိုလဲတခြားနီးလက်နဲ့ဆက်သွားမှာပေါ့။တခြားရွေးစရာလမ်းမရှိတော့လို့ပေါ့။အမျိုးသမီးထက်ကိုကနိုင်ငံသားတယောက်လိုခံယူပြီးတော့လက်နက်ကင်တော်လန်ရေးလက်နက်မပါရင်မနိုင်မှာတေချာလာပြီဆိုတော့လေလက်နက်ကင်တော်လန်ရေးကိုပါဝင်တာပါကျွန်တော်ခံယူချက်ကတော့ကျွန်တော်တို့နောက်မျိုးဆက်တွေကျွန်တော်တို့လူမျိုးထပ်ပြီးတော့မှမကြုံရစေချင်လို့ပေါ့
လက်နက်ကင်တော်လန်ရေးမှာပါဝင်ဖို့စိတ်ပိုင်းရုပ်ပိုင်းကြံ့ခိုင်အောင်ကြိုးစားရပြီးအမျိုးသမီးဖြစ်တဲ့အတွက်ပို့ပြီးတော့အားဆိုင်ရတယ်လို့လည်းမှတ်ပေးတာကပြောပါတယ
်တော်တော်လေးခက်ပါတယ်ဘာလို့လဲဆိုတော့ငါကကနေ့ကအဲ့လိုမိန်ကလေးတွေဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာရောအားနည်းတယ်လို့သတ်မှတ်ထားပြီးသားလေးတကယ်တမ်းလဲမိန်ကလေးရဲ့ယောက်ျားလေးတွေနဲ့ရှင်ပြီးတော့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကြံ့ခိုင်မှုကြိုးစားရတာတော်တော်လေးပြင်းပြထန်ထန်ကြိုးစားရတယ်ပေါ့သူတို့ထပ်ပို့ပြီးကိုကြိုးစားရတယ်ပေါ့
ဒီလိုခက်ခဲမယ်ဆိုတာတည်တည်နဲ့ပဲလက်နက်ကင်တော်လည်ရေးမှာပါဝင်ဖို့ဆုံးဖြတ်ခဲ့သူနောက်တူကတော့မန္တလေးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ကမမမှုပါမဘီရာလိုပဲအာနာသိစစ်တဲ့ရဲ့လုပ်ရက်တွေကိုမချေနဲ့လို့လက်နက်ကင်ကြော်လန့်ဖို့ဆုံးဖြတ်ခဲ့တာလို့မမမိုးကပြောပါတယ
်လူမတရားမှုရဲ့လူခွင်ပိတ်တာတွေရောပြီးတော့ကိုယ့်လူတွေကိုပြည်သူတွေကိုမဆိုင်မဲလူမျိုးတက်ဖြတ်တာတွေရှိလာတာအလိုမျိုးတွေကိုအဓိကတော့မခံရင်စိတ်ပေါ်မခံရင်ကျဆောက်တွေကိုရောက်လာ
မန္တလေးသူဖြစ်တဲ့မမမိုးကတော့သူတကယ်ချင်းတွေလဲမန္တလေးပြည်သူကာကွယ်ရေး PDF တပ်ဖွဲ့ထဲမှာရှိနေကြကြောင်းတငယ်ချင်းတွေရဲ့အဆက်အသွယ်နဲ့မန္တလေး PDF ထဲကိုဝင်ပြခဲ့တယ်လို့ပြောပြပါရယ်။ပြည်သူကာကွယ်ရေးစစ်တီတယောက်ဖြစ်ဖို့လိုအပ်တဲ့စစ်တင်နှန်းတွေတက်ခရပြည်တဲ့နောက်လက်ရှိမှာတော့မန္တလေး PDF drone တပ်ဖွဲ့မှာတာဝန်ထမ်းဆောင်နေပါရယ်။
ဒ
ခဏဆင်းပြီးတော့ဆာလုံးကျိုးရင်းစိတ်ထဲမှာပဲရှိတာပါကျွန်တော်နောက်တော့ဒီ UAB ရဲ့ခေါ်ရဲဆိုတော့ဝင်လိုက်တာ UAB ရဲ့ငကိုကလေးကစိတ်ဝင်စားတာပါနောက်တော့အမျိုးသမီးကြီးခေါ်ရဲဆိုတော့ဆင်ပြေသွားတာပါကျွန်တော်တို့တော်လည်းရင်းရှိဆက်မှာပိုးပြီးခက်ခဲလာနိုင်တယ်ဆိုတာကိုသူတွေးထားတယ်လို့တိကျပို့ပြီးတော့အားစိုက်စူးစမ်းသွားမယ်လို့လည်း PDF drone city မမူမူကပြောပါတယ်
တကတိပါကြီးချိရည်ပါကြီးဆိုတော့ဘယ်လိုပြောမလဲနောက်ပိုင်းညထပ်ပြီးပို့ပြီးလှုပ်ရှင်သိတွေပေါ်လာဗောမရှင်ဆိုရင်ကိုအရန်ရင်ခုန်နေတာလीအဲ့လိုမျိုးမရှင်နေပါကြီးတွေမှာထပ်ပြီးချပြီးထပ်ပြီးတိကျအောင်လှုပ်ရှင်တာဗောကိုကောင်းအောင်ပဲလှုပ်ရှင်တာ
အခုဆိုရင်မမမို့တို့လိုအမျိုးသမီးစစ်တီတွေအများအပြား drone တပ်ဖွဲ့တွေမှာပါဝင်နေပြီးဒီမျိုးသမီးတွေရဲ့အင်အားနဲ့ပဲရန်သူပြစ်မှတ်တွေကိုထိုးနှက်တိုက်ခိုက်သွားမယ်လို့ drone စစ်စီရေးတာဝန်ခံတူဖြစ်တဲ့ကုဆိုးသူရဆောကပြောပါတယ်
အမျိုးသမီးတွေရဲ့အားကိုကျွန်တော်တို့ယုံကြည်တယ်ဒီတော့ဒီအမျိုးသမီးတွေရဲ့အားကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီလက်နက်ကင်တော်လိုင်းရေးမှာအသုံးချဖို့ကျွန်တော်တို့စဉ်းစားတဲ့အခါမှာဒရုန်းကနံပါတ်1အနေနဲ့မှာပါဝင်လာပါတယ်။အရှိကြည်တုကာကွယ်ရေးတပ်မတော်မန္တလေးရဲ့ဒရုန်းယူနစ်ထဲမှာအမျိုးသမီးစစ်မေတွေကိုဒါကျွန်တော်တို့ခေါ်ပြီးတော့မှinterview တွေလုပ်တယ်လေ့ကျင့်သင်ကြားမှုတွေကျွန်တော်တို့လုပ်တယ်ဒီလိုမျိုးတွေလုပ်ပြီးတော့မှဒါအမျိုးသမီးတပ်ဖွဲ့ဝင်တွေကိုထည့်ထားခြင်းဖြစ်တယ်အဲ့တော့ဘယ်လိုရည်ရွယ်ချက်နဲ့ထည့်ထားတယ်လဲဘယ်လိုအခန်းကဏ္ဍမှာအသုံးပြုမလဲဆိုရင်တော့ဒီအမျိုးသမီးစစ်မေတွေကိုကျွန်တော်တို့တကယ်စစ်မြေပြင်မှာ drone တွေကိုချွန်းချွန်းကျင်ကျင်နဲ့မောင်းနေနိုင်ပြီးတော့မှရန်သူကိုထိုးနှက်တိုက်ခိုက်နိုင်ဖို့ရအတွက်ထိကျွန်တော်တို့ရည်ရွယ်ထားပါတယ်
လေ့ကျင့်သင်ကြားမှုနဲ့အခွင့်အလမ်းတွေသာရရှိမယ်ဆိုရင်အမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲကျန်းတူဆွမ်းဆောင်နိုင်တယ်ဆိုတော့ကိုနှွေဦးတော်လိုက်ရေးမှာပါဝင်နေကြတဲ့အမျိုးသမီးတွေကသက်သေပြနေတာဖြစ်ပါတယ်ဆရာနာရှင်ကိုအမြင့်ပြည့်ချေမှုန်းသွားဖို့ဆိုတဲ့ပြင်းပြတဲ့ယုံကြည်ချက်ကအမျိုးသမီးအများအပြားကိုလက်နက်ကင်တော်လိုက်ရေးအပါအဝင်ဘယ်လိုလှုပ်ရှားမှုအခန်းကဏ္ဍမှာပဲဖြစ်ဖြစ်ကြာရနေရကနေပါဝင်ဖို့အတွက်တွန်းအားဖြစ်နေတာပါမိသားစုနဲ့အဝေးမှာအခက်အခဲဒုက္ခတွေကြောင့်ဘယ်လိုပဲရုန်းကန်လှုပ်ရှားရပါစေအောင်ပွဲနဲ့အိမ်တန်ရဖို့ဆိုတဲ့မျှော်လင့်ချက်ကသူ့အတွက်ရှေ့ဆက်ဖို့ခွန်အားဖြစ်စေတယ်လို့မမူမူကပြောပါတယ်
။ဒါခါလေးကြရင်တော့အိမ်ကိုလွမ်းနိုင်ပါသေးရှိရပါဒါပေမဲ့တင်းနှမ်းမှာကျတော့ပို့ပြီးတော့တတိရရယ်တင်းနှမ်းမှာကျတော့အဲ့လိုမျိုးပေါ့မျိုးမျိုးဒုက္ခမျိုးစုံရှိတာဆိုတော့အိမ်ကိုပို့လွမ်းနေဒါပေမဲ့တခုရှိတာဖုန်းဆက်ဖြစ်တိုင်းအမေကပြောတာငါ $3ပြီးမှပြန်လာအမေတို့ကအဆင်ပြေရဲ့အဲ့စကားတခုနဲ့အဆင်ပြေပါရှင်တော့
တခါတည်းရစိတ်ထဲကြာရတဲ့အချိန်တွေရှိပေမဲ့လို့ယုံကြည်ချက်နဲ့အကောင်းဆုံးဖြစ်အောင်တည်ဆောက်ရတယ်လို့ကင်နီဒီသားဒီမော့ဆိုစစ်တပ်ဖွဲ့မှာတာဝန်ထမ်းနေတဲ့မက်ကယ်ရိုလိုင်းခိုင်လင်းကလည်းပြောပါရယ်
။စိတ်ထဲကြာလာဆိုတော့တခါလေဒီရဲဘော်ဝမကင်နိုင်စိတ်ထဲကြာမိတယ်။ဒါပေမဲ့ဟိုမြန်စိတ်ထဲကြာနေမိလို့မရဘူးနော်။အကယ်ဒီလူနာရောဒီတဲ့ကြာမကင်နိုင်ခဲ့ရင်ဟိုဘာတွေလိုအပ်တဲ့ဘာတွေလိုအပ်ရလို့အမလူနာကဘာတွေလိုအပ်လဲဆိုတာအဲ့ပြန်သွန်းတက်ပြီးတော့နောက်တစ်ကြိမ်နောက်လူနာကိုပို့ကောင်းအောင်ပြန်လုပ်ပြီးတော့ပါနော
်အသက်18နှစ်သာရှိသေးတဲ့မက်ကယ်ရိုလိုင်းခိုင်လင်းအတွက်အာနာသိမ့်မှုကြောင့်လူငယ်ဘဝရှင်သန်မှုတက်လန့်တွေရိုက်ချိုးဖျက်ဆီးခံခဲ့ရပြီမဲ့လို့ဆရာနာရှင်စနစ်အမြင့်ပြက်ပြီးတနေ့ဒီမိုကရေစီရလာမယ်ဆိုရင်သူလျှောက်ခဲ့ရတဲ့နန်းအတွက်ကျေနပ်ပါတယ်လို့မက်ကယ်ရိုလိုင်းခိုင်လင်းကပြောပါတယ်
လို့ဆိုလို့ရတဲ့ဆိုပေမဲ့လည်းနောက်တစ်ချိန်မှာလိုချင်တဲ့ဒီဒီမိုကရေစီပေါ့နော်ဒီလိုအကြေရခဲ့မှာဆိုရင်ဒီဆိုလို့ရတာကျတင်ရပါတယ
်လူဦးတော်လည်းလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့လက်နက်ကင်လမ်းစဉ်ကိုသဘောကျလို့ဆိုရတဲ့ဆရာနာရှင်ကိုဖယ်ရှားဖို့မှာဒီနည်းကလက်တော်မှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်နေတယ်ဆိုတဲ့ယုံကြည်ချက်နဲ့ပါဝင်နေကြတာများပါတယ်ဖြစ်နိုင်ရင်တော့ဘယ်သူကမှလက်နက်မကင်ကျင်ကြသလိုလက်နက်ကင်စစ်ပွဲတွေကြရှိမှာကိုလည်းမလိုလားကြပါဘူးမဘီတာကလည်းအခုလိုပြောပါရယ
်ရေရှည်စစ်ပွဲစဉ်တဲ့တဖြင့်အကျိုးဖြစ်တဲ့ထွန်းတီဆိုတာမရှိဆိုပြီးတော့စွန်စုကပြောထားရပေါ့နော်အဲ့တော့ကျွန်တော်ကစစ်ပွဲရရေရှည်ကြီးတော့မဖြစ်စေချင်ဘူးပေါ့ကျွန်တော်အနေနဲ့ကတော့အနည်းဆုံး3နှစ်အများဆုံး5နှစ်ဆိုပြီးတော့တာဝန်ထမ်းဆောင်မယ်လို့ရည်မှန်းထားပါတယ်ဒါပေမဲ့အခုကအဲ့လိုတော့မကြောက်တော့ဘူးထင်ပါတယ်
ဒါပေမဲ့ဒီလိုမကြဘူးဆိုတာကတော့ဥဆောင်မှုနေရာယူထားတဲ့သူတွေရောလိုက်ပါဆောင်ရွက်သူတွေရောအားလုံးကစေတနာမှန်လုပ်ရမှန်ဖို့အရေးကြီးတယ်လို့ပြည်သူအားလုံးရဲ့ပူးပေါင်းပါဝင်ပောက်ပိုးမှုတွေကလည်းအခရာကျလာပါတယ်။မဖြစ်တာကတော့2024ခုနှစ်မှာပြည်သူအကျိုးပို့ကြည့်တဲ့သူတွေပိုးပြီးများလာဖို့မျှော်လင့်တယ်လို့ပြောပါတယ်
။ကျွန်တော်အနေနဲ့ကတော့စထွက်လာတော့ထက်ဆိုင်တော့ပိုးနီးလာပြီလို့တော့ထင်တာပေါ့နော်။ဒါပေမဲ့ ကျွန်တော်ကစကားကိုရှင်းလင်းလျှောက်တာပြလဲဆွဲတာအဲ့လိုမျိုးတိတ်ပြီးမပြောတတ်ဘူးပြဒါပေမဲ့ကျွန်တော်အမြင်ကတော့ပေါ့နော်2024မှာတော်လန်ကြီးပေါ်ဦးစေတနာမှန်တဲ့လူတွေကိုအကျိုးထက်ပြည်သူအကျိုးပို့ပြီးကြည့်ရတဲ့လူတွေတကယ်လှုပ်လှုပ်တဲ့လူတွေပို့ပြီးများလာတယ်ဆိုလို့ရှိရင်2024မှာပဲဒါကြီးကပြီးဆုံးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
အမျိုးသမီးတွေအပါအဝင်လူကြီးလူငယ်အရွယ်ဆုံးအလွှာဆုံးကပြည်သူအများပါဝင်ခဲ့ကြတဲ့ဆေးရနာရှင်စန့်ကြီးလှုပ်ရှားမှုတွေဟာအခုဆိုရင်သုံးနှစ်နီးပါးရှိလာခဲ့ပါပြီ။နိုင်ငံတော်ဝန်လက်နက်ကိုင်လှုပ်ရှားမှုတွေပုံမှုအားကောင်းလာနေတယ်လို့ဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေကလည်းကြာရနေရကနေပါဝင်နေကြဆဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲလှုပ်ရှားမှုတိုင်းမှာအမျိုးသမီးတွေရှေ့တန်းကပါဝင်ခဲ့တာကတော့အခုຫນွေဦးဒေါ်လာရေးမှမဟုတ်ပါဘူး။ကိုလိုနီစန့်ကြီးရေးလွတ်လပ်ရေးနဲ့ဆရာနာရှင်အဆက်ဆက်ဆန့်ကျင်တော်လှန်မှုတွေမှာအမျိုးသမီးတွေရှီတန်းကတရက်တအားပါဝင်ခဲ့တဲ့သမိုင်းသာရကတွေရှိပါတယ်။တိုင်းပြည်အင်အားကိုဖော်ပြကြတဲ့အခါလူဦးရေကျဝက်လောက်ကိုကိုစားပြုတဲ့အမျိုးသမီးတွေရဲ့အင်အားကိုချန်လက်ချလို့မရတယ်လို့ပဲဒီမျိုးသမီးတွေရဲ့ပါဝင်မှုနဲ့အရေးပါမှုကိုလည်းလက်တွေ့ကျကျနေရာပေးအတိမတ်ပြုဖို့အရေးကြီးလာတယ်။ဆိုတော့ကိုတင်ပြရင်ဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျွန်မခင်ဗျူထွေးပါရှင်။
မခင်ပြူတွေတင်ဆက်သွားတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခုတခါတော့သုတစုံလင်အမေရိကန်တခွင့်အစည်းအဝေးမှာဒီတစ်ပတ်မှာတော့ဒီလမ်းဘေးစာအုပ်စဉ်အမေရိကန်အနုပညာရှင်အမြဲတမ်းအသိဝင်ဖြစ်လာတဲ့ကမ္ဘောဒီးယားဂီတပညာရှင်လူခဏယောက်သာနေထိုင်တဲ့ KF မြို့ကလေးအကြောင်းကိုအောင်စူးစီးတင်ပြထားပါတယ်ခင်ဗျာ
တဲ့ငါနှစ်ရွယ်အေရီဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်နာက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learn
စာပတ်တော့ဘူးသူတရရတယ်ငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိတွေကိုအစိတ်တွေလှမ်းမှုထဲနေပါတယ်
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်။စာအုပ်စင်ကြီးကျေမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနင်္ဂနွေပိုင်းစောက်လို့လူတန်းလာကြပါတယ်
။ I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ရင်ဝန်ကျင်မှာစာအုပ်တွေငှားရတာမျိုးကိုအရင်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်သားမှလမ်းလျှောက်ယုံလင်းတဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငှားဖတ်ရတာအရင်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူမှားရန်ပတ်ရှုလို့ရတာကြောင့်လေလူရမ်းလူတွေပေါ်ရတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလူကြပါတယ
် A neighbor from a couple
လမ်းနလန်းချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလို့ချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
စနေအတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။အကြောင်းတစ်ကြောင်းမှာဆိုရင် Main Click Kindle အသင်းကလည်းစာအုပ်စင်တစ်ခုလူရန်ထားပါတယ်
။ Readers become leaders.
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။ Main Click Kindle အသင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်
။အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြေတားတရားဝင်ငှားနိုင်ကြဖို့လေသူတို့ကမျှော်လင့်ထားတာပါခင်ဗျာ။
ကမ္ဘောဒီးယားအမေရိကန်ဂီတစာဆိုချင်နရီအုံးကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသပ်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ်အုံးကိုသူ့ရဲ့ထူးခြားတဲ့ဂီတဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရာယဉ်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအသိအမှတ်ပြုခံရတာဖြစ်ကြောင်းသူကပြောပါရတယ
်။ It's the Khmer culture.
ခမောင်ရည်ကျေးမှုကြောင့်ပါ။လေကူးနေတဲ့သင်ကြားလေးလာခဲ့တာတွေကိုနှလုံးသားကနေပြန်ပြောင်းပြောကြားခဲ့တာပါ။
Cambodian တယောက်ပါလို့ပြောတာသိကုန်ယူပါတယ်။1964ခုနှစ်ကအမေရိကန်မှာ clarinet လေမှုကရိယာကိုလေ့လာဖို့ဩငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ Columbia Tech သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်တော်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လေသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit, my music.
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါ။အဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူး။မိနစ်20ကြာ Inner Voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ။1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်။အိမ်မက်မက်ရာကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းဆက်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုရတယ်
။ In the dream I thought I had
ဒီလိုမျိုးခုခုတဖို့ဖိတ်ကြားခါရဲဆိုတော့အိမ်မက်မက်ပါတယ်။ကမ္ဘောဒီးယားမျိုးသမီးတွေတယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်။ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ။အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကသူစန်နီယေဂိုမှာဂီတပါမောက္ခတဝူဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိမ့်သိမ့်နေပါတယ်ခင်ဗျာ။PF မြို့ကလေးဟာလွင်မြင်ကျဲတဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်တာနေထိုင်ပါတော့တယ်လွန်ခဲ့တဲ့2 90ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလယ်လာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
မနေရတဲ့လူငယ်ငယ်လေးဆိုတော့တရားနဲ့တရားအားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ်
။ Antonia Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုဆွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတစ်လျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွင်နာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတစ်ခုခုဖြစ်ပါလိမ့်မယ်။
လူငယ်တဲ့90လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်မောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမိနေရာတချို့သူကြားခဲ့ပါတယ်
။ Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါ။အဲဒီမှာဖျားကြောင်း church တွေလည်းရှိတယ်လို့ကျောင်းနဲ့ကျောင်းလည်းရှိပါတယ်။ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ Kiev မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး tank town လို့လည်းခေါ်ကြပါတယ်။အခုခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ Kiev မှာရပ်ဖို့မလိုတော့တယ်လို့ကလေးရေရုရှားဂျာမန်စာတင်တဲ့ကြောင်းလေးပြေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလေးတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပါ
အခုခါမှာတော့လွန်ခဲ့တဲ့နှစ်တရာမြို့ကလေးစီကားခဲ့ခြင်းကအမြဲပွင့်လင်းထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ Kiev မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VUE ရထုတ်လွှင့်ပြီးသမျှသတင်းတွေကို VUE ရဲ့ Facebook စာမျက်နှာ Twitter YouTube အတခါအခြား Telegram နဲ့ဟလာ Instagram စတဲ့ media တွေမှာလည်းကြည့်ရှုဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလဲရောက်လာပါပြီဓာတုပိဒါမှာအဓိကစန့်ကျင်ဘက်တွေဖြစ်တဲ့အန္တရာယ်ကြီးတဲ့ SNS base တန်းနှမျိုးပေါင်းရင်လူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့အသုံးဝင်လာတဲ့အစားတွေကိုရရှိပါတယ်ဒီစားတွေထဲမှာ sodium chloride အိမ်သုံးစားအပြင်ဆက်ပြာတို့ magnesium sulfate စားကားတို့ ammonium chloride လို့ဆွေးသားတို့လည်းပါဝင်နေတယ်လို့ဓာတုပညာရှင်ဖြစ်တဲ့ဒေါက်တာခင်မောင်ညိုကပြောပါတယ်။ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဓာတုပေရမှာပေါ့နော်ဆက်မြင်ဘက်တွေပေါင်းဆက်ပြီးတော့ဖြစ်လာတဲ့တူတူခြားခြားလေးဖြစ်လာတဲ့အကြောင်းကိုပြန်ဒီဘက်တော့ပြောပြမယ
်ဓာတုပေရမှာတော့ဆက်မြင်ဘက်အများကြီးရှိတယ်အဲ့ဒီအထဲမှာ acid နဲ့ base ဆိုတာအမှန်တအရေးကြီးတဲ့ဆက်မြင်ဘက်ပဲဒီဆက်မြင်ဘက်နှစ်ခုပေါင်းရင်အကျိုးပြုတဲ့ပစ္စည်းတွေရတယ် acid ကလည်းလူတွေဒုက္ခပေးနိုင်သလို base ကလည်းဒုက္ခပေးနိုင်သို့တော့ဆားကလူတွေအများဆုံးအသုံးပြုတဲ့ပစ္စည်းဖြစ်တယ်ကျွန်တော်အရင်ဘက်က sodium hydroxide hydrochloric acid base နဲ့ acid နဲ့ပေါင်းတော့ sodium chloride ဆိုတဲ့အဲ့ဒါကတော့အိမ်သုံးဆားဖြစ်တယ်သူ့ကိုနီးအမျိုးမျိုးနဲ့သုံးရတယ်ဒါပေမဲ့ ammonia ဆိုတဲ့ base ပေါ့ ammonia hydroxideHCN ပေါင်းတော့ ammonium chloride ဖြစ်လာပြန်တယ်။အဲ့ဒါဇဝက်သားဖြစ်။ဒီဆောင်းထုတ်တဲ့ချိန်မှာလဲမဂနီဆီယမ်နဲ့ပေါင်းဆက်တယ်။နော်မဂနီဆီယမ်ဟိုက်ဒရိုက်ဆိုက်ပေါ့ base ပေါ့။အဲ့ဒီဟာနဲ့ပေါင်းဆက်တယ်။ sulfuric acid ပုံစံမျိုးနဲ့ရတယ်မဂနီဆီယမ်ဆာဖိတ်တို့ကလည်းဆားဖြစ်တယ်။အရေးကြီးတာလူတွေအများဆုံးသုံးတဲ့ဆားအနေနဲ့နောက်တစ်ခုကတော့ဆက်ပြာပါပဲဆက်ပြာဆားတမျိုးဖြစ်တယ
်ဒီဆားနဲ့ပတ်သက်ပြီးတော့ပေါ့နော်ဆားကပုံစံမျိုးမျိုးနဲ့ရှိတယ်ဆိုတော့ဒီဆားတဲ့ကပထမဆုံးဆက်ပြာအကြောင်းကိုဆက်ပြောပြပ
ါဆက်ပြာက acid နဲ့ base နဲ့တက်ပြီးတယ်ညတဲ့ပစ္စည်းကဆားပဲလို့ကျွန်တော်ပြောနေတယ်သူ acid က fatty acid လို့ခေါ်ရဲ့ဆီတွေပါပဲဆားသုံးဆီလည်း fatty acid တွေပါပဲ reservoir လို့ကျက်စုဆီကလည်း fatty acid ပဲအဲ့လိုပဲဘတ်တို့နွားတို့ဒီကနေရတဲ့အဆီတွေကလည်း fatty acid အဲ့ဒီ acid တွေကအမှန်တမ်းအားပြော့တဲ့ acid ဖြစ်တဲ့အတွက်လူတွေဒီတိုင်းစားသုံးလို့ရတယ် sodium hydroxide လို့မျိုး base နဲ့ WC လိုက်တဲ့အခါမှာဆက်ပြာရပါတယ်ဆီအမျိုးအစားပေါ်တည်တော့ဆက်ပြာမျိုးအစားတွေအများကြီးပြောင်းတယ်ကဘာဦးအစမှာဆက်ပြာနဲ့ပတ်သက်ပြီးတော့ကျွင်းနေတောင်နေကြားထဲမှာရှိတဲ့ရေတွေထဲမှာသားရဲ့ဒီရတပ်ပြူတာပေါ့လေအဲ့ဒီအချိန်မှာဆိုရဟိုက်ဒရိုက်ဆိုက်တွေအဲ့ဒီဒီကနေတည်းမှာဖြစ်တယ်ကာဗွန်နဲ့အောက်ဆိုက်ကလည်းလေတုထဲမှာအများကြီးရှိတော့ဆိုဒီယံဟိုက်ဒရိုက်ဆိုက်ကကာဗွန်နဲ့အောက်ဆိုက်ကိုဖမ်းပြီးတော့ဆိုဒီယံကာဗွန်နဲ့ဆိုဒီယံဟိုက်ဒရိုဂျင်ကာဗွန်နဲ့တွေဖြစ်လာအထူးအဖြစ်ဆိုဒီယံဘိုင်ကာဗွန်နဲ့ကိုခေါ်တဲ့ဒီဆားဆော်လာတွေအများကြီးဖြစ်တယ်ဒီကခန်းခန်းခန်းတော့ဒီမှာဆားတွေကျန်နေတယ်အဲ့ဒီဆိုဒီယံဟိုက်ဒရိုဂျင်ကာဗွန်နဲ့ဆိုဒီယံတော်နေအဲ့ဒီအယောပေါ့ဆိုဒီယံကလိုရိုက်ရပါပေါ့အယောတွေကအဲ့မှာကျန်တော့လူတွေကအဲ့ဒါဟာကိုအဖြူရောအပုံလေးတွေဖြစ်ပြီးကျန်ခဲ့တာဆိုတာဆားပုံလေးတွေဆိုတော့မြန်မာတွေကတော့ဒါကိုသဲဆက်ပြာလို့ခေါ်ပါတယ်ရခိုင်တွေကတော့ဒါကိုသုံးတဲ့အခါမှာဆားပုံလေးတွေသုံးတယ်ဆိုတော့ဆားပုံနဲ့ဆပုံကိုသူတို့ကတပုံလို့ခေါ်ကြတယ်သူတို့ကအဆက်အမှန်ခေါ်တာပါဆော်လာအက်ရှ်ပေါ့လေကျွန်တော်တို့ဒီတမျိုးပြောရင်တော့အဲ့ဒီကောင်တွေကအမှန်တမ်းမဝှက်လျှော်တဲ့ဆေးကြောတဲ့နေရာအသုံးပြရလို့အစီနဲ့ရောလိုက်တဲ့စီတမျိုးမျိုးနဲ့ရောတာပေါ့ဒီဘက်ကမြင်းကြံဘက်ကလည်းအဲ့ဒီဘက်မှာလည်းတော်ပေါ်တော့သူတို့စီမှာပေါ်တဲ့စီတွေနဲ့ရောပြီးတော့အကြာကြီးကျူချက်လိုက်ရင်အပူချိန်နေနေမှာဆိုဆက်ပြရရတယ်အဲ့ဒီဆက်ပြကအမှန်တမ်းနာမည်ကြီးတဲ့မြင်းကြံကထွက်ကုန်ဖြစ်လာတယ်အောင်စုခစေယောင်းလေးထုတ်တော့လောက်ခဲ့ကြတယ်ကျွန်တော်တို့ဘုံမှာပြီမှာတော့ဒီ Unilever ထုတ်တဲ့ Tavolit ဆက်ပြာ Tavolit ဆိုတဲ့ Phenol တွေပါတယ
်ဆရာဒီဆက်ပြာပြီးတော့ပေါ့နော်ဒီနောက်ဆားတစ်မျိုးပေါ့ဆားတစ်မျိုးကဆရာဟိုဇဝက်သားအကြောင်းပြောပြပေးပါဦးခင
်ဇဝက်သား Ammonium Chloride ပေါ့ဇဝက်သားကမာသုံးလဲဆိုရင်ရက်ဆားတွေမှာထည့်သုံးတယ် Ammonium Chloride NH4Cl ကNH3 နဲ့ HCl ဆိုတော့ပေါ့လေ ammonium chloride ဆားဖြစ်တယ်။အဲ့ဒီဆားကိုလက်ဆားတွေမှာစားရင်တော့အစာချေတော့ဗော။ဘာကြောင့်လဲဆိုရင်သူကဘိုက်ထရီးယား pH ကိုထိန်းပေးတယ်။သူက buffer เนาะအနေနဲ့အသုံးပြုလို့ရတဲ့အတွက် pH ကိုထိန်းပြီးတော့လက်ဆားလေးရက်လိုက်ရင်တော့နောက်တစ်ခါတလေဆေးအောင်တော့ခေါ်ရမလို့ဘိုက်နာပြောက်သွားတယ်။နောက်ဆားတစ်မျိုးရှိတယ်။အဲ့ဒါကတော့ sodium nitrate ဖြစ်တယ်။ sodium hydroxide နဲ့ nitric acid နဲ့တပ်ပေါင်းလိုက်ရင် sodium nitrate ဆိုတာအဲ့ဒါကိုကျွန်တော်ပုံမှန်ရန်စိမ့်လို့ခေါ်တယ်ရန်စိမ့်ကဝတ်မှုကြောင်းလို့ဘာလို့လဲသုံးတယ်သူ့ကိုနောက်ပိုင်းကျတော့တိုင်းပြည်တော်များများရန်စိမ့်ကိုပိတ်လိုက်တယ်နောက်ပြီးတော့ပုံမှန်ပြသုံးလို့မရန်စိမ့်ကတော့အခြားနေရာမှာလည်းတော်တော်လေးကိုသုံးကြပါတယ
်အဲဆားထဲမှာဆက်ပြအကြောင်းလေးပြောသွားပြီနောက်ပြီးတော့ဒီဇဝက်သားအကြောင်းလေးပြောသွားတယ်နောက်စကားအကြောင်းပြောပြပေးပါဦးနော်ชาเดมิว
ติกเซคคาเดนอรูอ่ะဒီဆိုဒီယမ်ကလိုရိုက်ကတော့အကုန်လုံးအသုံးပြုဝင်တဲ့ပစ္စည်းတွေဆိုဆိုဒီယမ်ကလိုရိုက်ကိုကျွန်တော်တို့နေလားစားနေတဲ့ထုတ်တယ်ကွင်းထဲမှာဖြန့်ထားတယ်ဖြန့်ထားတယ်ဒီဖြည်းဖြည်းနဲ့ဒီ concentrate ဖြစ်တဲ့အရေကခရစ်စတယ်ကြာလာကြာလာရင်ကျွန်တော်တို့ရေတွေဖယ်တော့အကုန်လေးပုံလေးထားလိုက်ရင်ကျွန်တော်တို့စားတယ်တော့မောင်းရပါတယ်ဒါပေမဲ့အဲ့ဒီမှာကြံတဲ့အရေကကျွန်တော်ပစ်တန်လို့ခေါ်တယ်ပစ်တန်ကဟိုလေခါလို့ခေါ်တယ်အဲ့ဒီခါတဲ့ပစ္စည်းကမဂနီဆီယမ်ဆာဖိတ်တွေဖြစ်ပါတယ်မဂနီဆီယမ်ဟိုက်ဒရိုက်ဆိုက်လည်းချုပ်ပါတော့အဲ့ထွက်လာတဲ့အရေကိုကျွန်တော်တို့ကပြန်ချက်ရင်မဂနီဆီယမ်ဆာဖိတ်တွေစကားတွေအများကြီးရတယ်အဲ့စကားကအမှန်တန်မှုရှိတယ်ဘယ်မုန်းလို့ဆေးဒီမှာသုံးတယ်တော့တော့အပင်တွေမှာမြေဩဇာအနေနဲ့ဥသက်ဆေးတွေအနေနဲ့လည်းသုံးလာရှိတယ် Well of Manicia ဆိုတော့လည်းကျွန်တော်ထုတ်တော့ MOM ဆိုတော့လည်းရောင်းရတာရှိတယ်အများသောအဖြစ်တော့ဒါတွေသွန်ပစ်လိုက်တော့အမှန်တမ်းမျိုးစရာကောင်းတယ်ဒီကြရတဲ့ Manicia ဆာဖိတ်ကငဲ့တဲ့ဒီကွေးလုံးဝရှိတဲ့ဆာထက်ကိုတန်ဖိုးပုံရှိတော့ကျွန်တော်တွေ့ရတယ်ဂျပန်တူဟူကပဲလို့ရေကိုဂျိုးချက်လိုက်ရင်အရန်ပစ်သွားခါမှာအေးခံတာလေအဲ့ချိန်မှာသကားကိုထက်လိုက်ရင်သူကတစ်ခုနဲ့တစ်ခုကပေါင်းဆက်တော့ကိုအဂလိဖြစ်သွားတယ်အဲ့ဒီခါကျရင်သူကတော့အမနာညူးညံ့တဲ့ပဲပြားဖြစ်တဲ့အတွက်သူကစောစောကတူဦးတခြားပဲပြားတွေချက်ဈေးနဲ့ဆတော့ပူရတယ်ဒါကြောင့်ကျွန်တော်တို့ဘုမာဒီမှာတော့တယံဇာတအပြင်နောက်ထပ်ထုတ်လို့ရတဲ့ပစ္စည်းတွေလည်းအများကြီးလုပ်နိုင်တယ်လို့ကျွန်တော်တင်ပြချင်ပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
စနေနေ့မနေ့ခင်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်နဲ့ပဲကျင်းတော့ပါခင်ဗျာ VOA အမေရိကန်အတန်းကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးဖို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချင်းကိုဆက်ပြီးပြောပြသွားမှာပါဗျာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာတူရကီနိုင်ငံအင်စတန်ဘူးမြို့ကိုတောက်ကြနေကဆက်ရောက်ခဲ့ပြီးစနေနေ့မှာတော့တူရကီသမ္မတအဒဝမ်နဲ့တွေ့ဆုံပွဲရှိပါတယ်။အောက်တိုဘာ9ရက်နေ့ကစခဲ့တဲ့အစ္စရေးနဲ့ဟားမတ်စ်ကြားတိုက်ပွဲတွေနောက်ပိုင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့၄ချိန်မြောက်အရှိအလယ်ပိုင်းခီးစဉ်ဖြစ်ပြီးစစ်အပီးဂါဇာဒေသစီမံခန့်ခွဲရေးနဲ့ပတ်သက်လို့တန်တမာရေးရာကြိုးပမ်းမှုဖြစ်ပါတယ်။ဒါအပြင်ဂါဇာပြည်ပကကနေအစ္စရေးသိမ်းပိုက်ခံအနောက်ဘက်ကမ်းလေဗနွန်နဲ့ပင်လယ်နီရေချောင်းကွန်တွေရေလမ်းကြောင်းတွေအထိစစ်ချက်လာတာကိုရပ်တန့်ရေးအတွက်ကြိုးပမ်းမှုလည်းဖြစ်ပါတယ်။နော်ကိုရီးယားကရတဲ့တာတူပြစ်ပေတင်းတပ်ဒုံးကျည်တွေတုံးပြီးတော့ရုရှားကယူကရိန်းကိုပစ်ခတ်ခဲ့ကြောင်းယူကရိန်းအကြီးတန်းအရာရှိပိုဒိုလျက်ဖ်က X လူမှုကွန်ရက်မှာတောက်ကြနေကပြောပါတယ်။အမေရိကန်သမ္မတအိမ်ဘီရိုကလည်းအစောပိုင်းမှာအလားတူအခိုင်အမာပြောဆိုထားတာဖြစ်ပါတယ်။ဖုန်းကွယ်မထားနိုင်တော့ပါဘူး။ရုရှားကသူ့ရဲ့လူမျိုးရုံးတပ်ဖြတ်မှုစစ်ပွဲမှာမြောက်ကိုရီးယားကရတဲ့ဒုံးကျည်တွေနဲ့ယူကရိန်းနယ်မြေတဲကိုပထမဦးဆုံးအကြိမ်ဖြစ်ရုရှားကပစ်ခတ်တာပါလို့ပိုဒိုယက်ဖ်ကရေးသားတာဖြစ်ပါတယ်။မြောက်ကိုရီးယားကဒုံးကျည်တွေလို့ပြောပေမဲ့တပ်တည်အထောက်ထားတော့သူ့မှမပြသေးနိုင်သေးပါဘူး။မြန်မာသတင်းတွေဘက်မှာတော့မြန်မာဘက်ကကြားရောက်တဲ့လက်နက်ကြီးကြီးတွေကြောင့်တရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရခဲ့တာကိုတရုတ်ဘက်ကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပြီးနောက်တနေ့တောက်ကြမှာတော့တရုတ်ဒုတိယနိုင်ငံရဲ့ဝန်ကြီးမြန်မာနိုင်ငံကိုရောက်ရှိလာပြီးစစ်ကောင်စီအကြီးအကဲနဲ့နေပြည်တော်မှာနှဲဆက်လုံခြုံရေးကိစ္စတွေဆွေးနွေးကြပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မင်းမြင့်အောင်လည်းတရုတ်ဒုတိယနိုင်ငံရဲ့ဝန်ကြီးစွန်းဝေတုံတို့ဇန်နဝါရီ5ရက်တောက်ကြမှာနေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနှဲဆက်ဒေသတည်ငြိမ်ရေးကိုဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီပြည်ထောင်စုဝန်ကြီးနဲ့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးတို့လည်းဒီအရေးကိုဆက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်ခင်ဗျာ။စနေနေ့မနေ့ခင်းနောက်ဆုံးရသတင်းတွေကိုပြောပြခဲ့တာပါဒီကနေ့မနေ့ခင်းအစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 3049 လမ်းလမ်းမီတာ190ကဘာတင်ဆက်ခဲ့တာပါ VOA ချင်းမိတ်ဆွေများအားလုံးနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ